မန္တလေးတိုင်းဒေသကြီးအတွင်းအေရရီမြစ်ရေတက်ပြီးတော့ရေလွှမ်းမိုးမှုကြောင့်လူဦးရေ10,000ကျော်လောက်ရေဘေးဒဏ်ခံရတယ်လို့မြန်မာနိုင်ငံလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြန်လည်နေရာချက်တာရေးဝန်ကြီးဌာနကပြောပါရယ်အဖြစ်အဆိုကိုတော့ကိုကောင်းဆိုင်ဟင်ကတင်ပြထားပါရယ်ရှင်
မန္တလေးတိုင်းဒေသကြီးအတွင်းမှာရှိတဲ့တဒဲဦးစင်ကိုင်တပိတ်ချင်းနဲ့စင်ကူမျိုးတွေမှာအေရဝတီမြစ်ရေတက်ပြီးရေလွှမ်းမိုးမှုကြောင့်လူဦးရေ10,000ကျော်အင်အောင်စုပေါင်း2,500လောက်နေရာပြောင်းရွှေ့နေရတယ်လို့မြန်မာနိုင်ငံလူမှုဝန်ထမ်းကေဇင်ရင်းနဲ့ပြည်လည်နေရာချက်တာရေးဝန်ကြီးဌာနညွှန်ကြားရေးမှူးချုပ်ဒေါက်တာကိုကိုနိုင်ကပြောပါတယ
်ကျွန်တော်မန္တလေးတိုင်းဦးစီးမှုနဲ့ပုံရတော့တဒဲဦးစင်ကိုင်တပိတ်ချင်းစင်ကူမှာ10,000ကျော်သွားပြီအင်အောင်စုပေါင်း2,500နဲ့လူဦးရေ10,000ကျော်ပြည်လည်စရွှေ့နေတယ်ရှင်တွေတော့အဲ့ဒါလေးကိုလည်းလုပ်နေပါတယ်အဲ့တော့ပြီးလို့ရှိရင်တော့ဒါမြေကြီးကမှန်းလို့ရတာပဲလေဒါပြီးလို့ရှိရင်ကျွန်တော်တို့မကွေးတော့ဘကွေးကိုရောက်လာမှာပေါ့ပြည်ပြည်ဘကွေးကိုရောက်လာမှာပေါ့ဒါပေမဲ့အခုဒီရောဖြစ်တဲ့အချိန်မှာသခိုင်းတိုင်းအပေါ်ပိုင်းကရေကပြီးသွားပြီရေကချက်ကြတာအပေါ်မှာဆက်ပြီးတော့မိုးမလာဘူးဆိုတော့ရေစီးလာတာလေးသူကဒါမော်နီတာလုပ်နေတာပါမြေကြီးနဲ့မိုးစလားနဲ့ဒါမော်နီတာလုပ်နေတာပါ
လက်ရှိမှာတော့စကိုင်းတိုင်းမန္တလေးတိုင်းမကွေးတိုင်းဒေသတွေမှာရှိတဲ့မြေကံဘေးမျိုးတွေမှာမြေရေတက်မှုကြောင့်ရေဘေးဒုက္ခနဲ့ကြုံနေရတာပါမြေရေလွမ်းမှုတန်ကိုရင်ဆိုင်နေရတဲ့ရေဘေးဒုက္ခတွေတွေအတွက်ဆန်ရိတ်ခါထောက်ပံ့မှုတွေအခြားလိုအပ်တာတွေစောင့်ရွက်နေတယ်လို့ဒေါက်တာကိုကိုနိုင်ကပြောပါတယ
်ကျွန်တော်တို့ညွှန်ကြားတတ်တာလူတွေနေရာရွှေ့ရပြီဆိုတာနဲ့ဆန်ရိတ်ခါတော့ခုနှစ်ရက်စာပေါ့နော်အဲ့ဒါက basic လူတိုင်းလူတိုင်းကိုပြသပြီးပြပါနောက်တခြားလိုအပ်ချက်တွေတော့ထပ်ပေးမယ်
မန္တလေးတိုင်းဒေသကြီးအတွင်းရေဘေးဒုက္ခခံနေရတဲ့နေရာတွေမှာနယ်လက်စီပေကန်းတွေထားရှိပြီးအခုလက်ရှိထိတော့ကူးစက်ယောဂါတွေဖြစ်တဲ့သွေးလွန်တကွေယောဂါဝမ်ယောဂါကူးစက်တာမျိုးတွေမဖြစ်သေးဘူးလို့မန္တလေးတိုင်းဒေသကြီးပြည်သူ့ကျမရေးဦးစီးဌာနမှူးဒေါက်တာတန်တန်းမြင့်ကပြောပါတယ်
။မော်ရီဆာပြီးလောက်ကျောက်ကောက်နေတာ3ရက်ရှိပါပြီနော်။3ရက်ရှိတဲ့အခါမှာတရားဥပဒေလည်းပါပါတယ်၊မေဒီယာလည်းပါတယ်၊စင်ကူးလည်းပါတယ်ပေါ့နော်။ညောင်ဦးလို့တက်လာပါပြီ။ဒါပေမဲ့ခုတစ်ချိန်မှာမမတို့စေကန်းဖွင့်လာတော့တရားဥပဒေကတော့ဆက်ပြီးစေကန်းဖွင့်နေပြီပေါ့နော်။ငါမဖွင့်တဲ့အခါမှာတတိတော်မမလို့ရှိဘူးဒီယောဂာကြီးနဲ့ဝင်းချုံဝင်းပြည့်ယောဂာနဲ့ဒီလိုကြီးရှိတယ်ဆိုတော့တရင်မရောက်သေးပါဘူးကြာအခုတတိမမတို့ကအင်ဂျင်ဘလောက်တော့ရေဝင်ပြီကိုယ့်ရဲ့ကျန်းမာရေးစည်းကမ်းတွေဒါတွေဝင်နေပြီဆိုတော့တရင်ကိုပဲမမတို့ရပါသေးတယ်တဏှာကတော့ဘာဖြစ်လို့ယောဂာကြီးဖြစ်တယ်ဆိုတော့တရင်တော့မရသေးပါဘူးကြာ
ဒီရေပိတ်ကယ်ဆယ်ရေးလိုနေရာတွေမှာလူထူထက်တာမို့ကုသယောဂာတွေမဖြစ်အောင်ဂယူးဆိုင်နေရပြီးကုသယောဂာပြန်ပွားမှုမရှိစေဖို့ကျမရေးဆိုင်ရာပညာပေးလုပ်ငန်းတွေကိုအထူးလှုံ့ဆော်နေတယ်လို့ဒေါက်တာတန်တန်းမြင့်ကပြောပါတယ်
။ဒီကတော့ညသွားခြင်းကတော့ရေတက်လို့ရှိရင်ဖြစ်တဲ့ယောဂာကတော့ဒီကတော့ဝမ်းချုံဝမ်းပြည့်ယောဂာပါပဲဒီကတော့နောက် leptospirosis ဆိုတာရှိသေးတယ်အဲ့ဒါရေတက်တဲ့ခုကမှအမားတို့ပါလာတာပေါ့နော်ပါလာတဲ့ခါမှာကျွက်ပေါ့ကျွက်ကနေဒီမှာတဆင့်ကျောက်ကျဲရဲ့ရည်ရည်ကိုကုလိုက်တဲ့ယောဂါပေါ့အဲ့ဒါမျိုးတွေအတွက်တော့အမားတို့ကအသိပညာဒါတွေကတော့မာရုတက်ဆိုင်ရာတက်မှန်ဌာနကြီးကတော့ဒီစုတဲ့နေရာဒီမှာတော့တက်ဆိုင်ရာအလုံးကိုတော့အကုန်လုံးလုပ်ပေးပြီးသားပေါ့နော်ဒါဒီတက်မှန်ပညာပေးလုပ်ငန်းတွေကတော့ဆက်ပြီးတော့ဒီမှာလုပ်သွားမှာ
မန္တလေးတိုင်းဒေသကြီးအတွင်းမြို့နယ်အချို့မှာတော့အေရော်ဒီမြစ်ရေတက်မှုကြောင့်အခြေခံပညာကျောင်း55ကျောင်းပိတ်ထားရပါတယ်မြန်မာနိုင်ငံတဝန်းမိုးများပြီးမြေချောင်းတွေစိုးရိမ်ရေမဲ့ကျော်တဲ့အထိဆိုးဆိုးရွားရွားရေကြီးရေချမ်းဖြစ်နေတဲ့အေရော်ဒီတိုင်းစကိုင်းတိုင်းပဲခူးတိုင်းအပါအဝင်ပြည်နယ်တိုင်းတွေမှာဇူလိုင်လကနေဩဂတ်လအထိရေဘေးသင့်အင်ဂျီပေါင်း5,000ကျော်ရှိနေပြီးရေဘေးသင့်ပြည်သူ2,000ကျော်နေပြီဖြစ်ပါတယ်ခင်ဗျာ။